တရုတ်ဆိုရတဲ့နိစပ်တဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးဒီကနေ့ကြာသပတေးနေ့မှာယာတုကနှုတ်ထွက်မပေးဘူးဆိုရင်သူတို့အနေနဲ့အစိုးရအစအဦးတွေကိုတင်ပိုက်ဆန္ဒပြသွားမယ်လို့ဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေကချင်းချောက်ထားပါတယ်။အုပ်ချုပ်ရေးမှူးလွန်ချုံရင်းကိုကြာသပတေးနေ့ဒေသဆန္တော်ကြီးညသကောင်အထိနှုတ်ထွက်ဖို့ဆန္ဒပြကြောင်းသားတွေကအချင်းပေးထားသလိုကိုပိုင်အုပ်ချုပ်ခွင့်တစ်စက်တစ်ပိုင်းရဟောင်ကောင်ကျွန်းမှာရှိတဲ့မစ္စတာလွန်ရဲ့ရုံးရှိမှာစခန်းထိုးဆန္ဒပြနေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေကလေးကထောင်တောင်းချီတဲ့ဆန္ဒပြသူတွေမြို့စိတ်ပိုင်းနေရာအတော်များများများပြန့်ကျက်နေရာယူဆန္ဒပြနေကြတာဖြစ်သလိုအစိုးရအစအဦးတွေကိုတင်းယူမဲ့ကိစ္စကတော့ဆန္ဒပြသူတွေအတွက်ကြီးမားတဲ့အရှင်မြင့်လှူရှားမှုဖြစ်ပါလိမ့်မယ်ဆန္ဒပြသူတွေတတ်မှတ်ပေးထားတဲ့နောက်ဆုံးအချိန်နီးကာလနဲ့အမျှဆန္ဒပြသူတွေအစိုးရအစအဦးတွေကိုထိန်းချုပ်လိုက်တာဒါမှမဟုတ်ပိတ်ဆို့ဖို့ကြိုးစားတာတွေဖြစ်လာရင်တင်းတင်းကြပ်ကြပ်ပြန်လဲတုံ့ပြန်သွားမှာဖြစ်တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရသူကသတိပေးထားပါတယ်အုတ်ချိုရည်မှုလုံးကတော့ယာရုကနေဆင်းပြင်းမဲ့ပုံမပြသေးသလို2019ခုနှစ်ရွေးကောက်ပွဲမှာလူတိုင်းမဲပေးခွင့်ရှိရေးကိုလက်မခံတဲ့တရုတ်အစိုးရပေါ်ဒေါသထွက်နေကြတဲ့ဆန္ဒပြသူတွေနဲ့တွေ့ဆုံမှုကိုလည်းညှင်းဆို့ထားတာဖြစ်ပါတယ်။ဒီတော့တွင်ဟောင်ကောင်မှာဆန္ဒပြပွဲတွေဆက်လက်ပြုလုပ်နေမယ်ဆိုရင်မတည်ငြိမ်မှုတွေနဲ့ဆိုးရတဲ့နောက်ဆက်တွဲအကျိုးဆက်တွေနဲ့ရင်ဆိုင်ရနိုင်တယ်လို့တရုတ်အစိုးရကပို့ထုတ်နေမှာသတိပေးပြောကြားလိုက်ပါတယ်။